ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးစုံစမ်းစစ်ဆေးသူမစ္စတာထော့မတ်စ်အိုဟေကင်တာနာဟာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရတဲ့အတွက်စိတ်ပျက်မိကြောင်းနဲ့ဒီနှစ်ထဲကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲကိုနိုင်ငံရေးကျင်းသားတွေပြန်လွှတ်ပေးပြီးမှကျင်းပမယ်အရေးအယောင်မမြင်ရဘူးလို့သူ့ရဲ့၅ရက်ကြာမြန်မာနိုင်ငံခီးစဉ်ပြီးဒီကနေ့ရန်ကုန်လေဆိပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါပြောကြခဲ့ပါတယ်ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါရှင်မစ္စတာကင်တနာဟာမြန်မာနိုင်ငံကလူခွင့်အခြေအနေတွေကိုစုံစမ်းဖို့အတွက်တနင်္လာနေ့ကရောက်ရောက်ချင်းပဲဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေကြီး၄ဦးအပြင်ဒေါအောင်ဆန်းစုကြည်ရဲ့အမှုကိုကြားနာစစ်ဆေးခဲ့တဲ့တရားသူကြီး၂ဦးကိုပါတွေ့ဆုံခဲ့ပါတယ်ကိုရိုင်းလဲဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရဖို့မြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပေမဲ့တွေ့ခွင့်မရခဲ့တာမို့စိတ်ပြက်မိတယ်လို့ဒီကနေ့မြန်မာနိုင်ငံကမထွက်ခွာခင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်မစ္စတာကင်တနာရဲ့၅ရက်နေ့မြောက်ခီးစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂသတင်းနဲ့ပြန်ကြားရေးဌာနကပြန်ကြားရေးတာဝန်ခံဦးအေးဝင်းကိုဆက်သွယ်မေးမြန်းကြည့်ပါတယ်ဒီကနေ့မစ္စတာကင်တနာရဲ့နောက်ဆုံးနေ့ပေါ့နော်နောက်ဆုံးနေ့ခီးစဉ်နဲ့နည်းနည်းပြောပြပေးပါဦးဝင်းဒီနေ့
မစ္စတာကင်တနာကလူပန်းရဲ့ဝင်ကြီးကိုဦးအောင်ကြီးနဲ့တွေ့ခဲ့တယ်ပြီးတော့ကျားပြီးချုပ်ဝန်တို့ဒီနေ့ချုပ်အဲ့ဒါကအရေးယူကြီးဒီအရေးချုပ်ကြီးနဲ့တွေ့ခဲ့တယ်မြန်မာလူခွင့်ရေးကော်မတီနဲ့တွေ့ခဲ့ပါနောက်ဆိုတော့ရန်ကုန်ပြည်ရောက်တော့တာဝန်ကြီးနဲ့တွေ့တယ်ပါတမန်တွေ့တယ်ဒေသရှိနေပြည်လုပ်ပါတယ
်မစ္စတာကင်တနာအခုခီးစင်နဲ့ပတ်သက်ပြီးသူကျေနပ်မှုရှိရလား
အဲ့တော့အဆက်စုကြီးနဲ့မတွေ့ခဲ့ရတဲ့ကိစ္စတော့အဲ့ဒါသူထည့်ပြောပါတယ်အဲ့ဒါတော့တသိမကောင်းကြောင်းသူထည့်ပြောပါတယ်အ
ဲ့ဒါတန်တမန်နေနဲ့တွေ့တဲ့အခါမှာပြောတာပေါ့နော
်ဟုတ်ကဲ့တန်တမန်နဲ့တွေ့တဲ့အချိန်မှာသူတင်းစာဆိုင်နေတယ်ပြောပါတယ်
ကုလသမဂ္ဂပြန်ကြားရေးတာဝန်ခံဦးဝေဝင်းကပြောပြခဲ့တာပါမစ္စတာကင်တနာဟာမြန်မာနိုင်ငံကိုမလာရောက်ခင်ကတည်းကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုတွေ့ခွင့်ရဖို့အတွက်ကြိုတင်ခွင့်တောင်းခဲ့တာပါမြန်မာနိုင်ငံမှာနိုင်ငံရေးအရအရေးပါတဲ့2010ရွေးကောက်ပွဲမတိုင်ခင်ကာလမှာနိုင်ငံရေးအကျဉ်းသားတွေတဲကအရေးပါဆုံးအကျဉ်းသားဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မပေးတာမို့စိတ်ပျက်ရကြောင်းနဲ့ဒီရွေးကောက်ပွဲကိုနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးပြီးမှကျင်းပမယ်အရေးအယောင်မတွေ့ရဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါအပြင်ဒီခီးစဉ်အတွင်းအစီအစဉ်တွေကိုကြိုတင်တင်ပြထားခဲ့ပေမဲ့နေ့စဉ်လိုလိုအပြောင်းအလဲတွေရှိနေတာမို့စိတ်ပျက်မိတယ်လို့လည်းဆိုပါတယ်။မစ္စတာကင်တနာဟာသူ့ရဲ့ခီးစဉ်အတွင်းရခိုင်ပြည်နယ်ကစစ်တွေနဲ့ဘူးသီးတောင်အချင်းတောင်တွေအပြင်ရန်ကုန်အင်းစိန်ထောင်ကိုပါတွားရောက်ခဲ့ပြီးစစ်တွေထောင်ကနိုင်ငံရေးအကျဉ်းသား၄ဦးဘူးသီးတောင်ထောင်က88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုထေးကျွယ်အပါအဝင်နိုင်ငံရေးကျင်းသား9ဦးနဲ့အင်းစိန်ထောင်ကနိုင်ငံရေးကျင်းသား6ဦးတို့ကိုတွေ့ဆုံနိုင်ခဲ့ပါတယ်။ဘူးသီးတောင်မှာမွတ်စလင်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးမွတ်စလင်ဘာသာဝင်တွေကိုခွဲခြားဆက်ဆံမှုရှိတာနဲ့ပတ်သက်ပြီးမြန်မာအာဏာပိုင်တွေဘက်ကဝန်ခံခဲ့တာမို့ရှေ့ဆက်ပြီးဆွေးနွေးလို့ရနိုင်မယ့်အနေအထားမျိုးတွေ့လာရတယ်လို့လည်းဆိုပါတယ်။မစ္စတာကင်တနာဟာရခိုင်ပြည်နယ်စစ်တွေမှာရုံးစိုက်တဲ့NGO အစိုးရမဟုတ်တဲ့ပြည်ရင်းပြည်ပအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တဲ့အပြင်ရန်ကုန်မှာတိုင်းဒေသခေါင်းဆောင်တွေနိုင်ငံရေးပါတီကြီးတွေကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဒုက္ကဋ္ဌဦးတင်ဦးအပါအဝင် CC 5ဦးနဲ့တိုင်းဒေသစီးလုံးညီညွတ်ရေးပါတီကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးဒေါက်တာဆူဂျီကိုဖမ်းဆီးထားတဲ့ဥပဒေဟာအကျုံးမဝင်တဲ့အတွက်လွှတ်ပေးဖို့လိုအပ်ကြောင်းမစ္စတာကင်တနာကို NLD ခေါင်းဆောင်တွေကရှင်းလင်းပြောဆိုခဲ့ပါတယ်။မစ္စတာကင်တနာရဲ့တတိယအကြိမ်မြောက်မြန်မာနိုင်ငံခီးစဉ်မှာပြည်ထောင်ဝင်ကြီးဗိုလ်ချုပ်မောင်ဦးအလုတ္တမဝင်ကြီးဦးအောင်ကြီးအပါအဝင်စစ်အစိုးရတာဝန်ရှိသူတွေနဲ့သာတွေ့ဆုံခွင့်ရခဲ့ပြီးနိုင်ငံရေးကျင်းသားတွေထားရှိရာအကျဉ်းတောင်ကိုတွားရောက်နိုင်ခဲ့ပေမဲ့မူလမျှော်မှန်းချက်ဖြစ်တဲ့2010ရွေးကောက်ပွဲမတိုင်ခင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရဘဲသူ့ရဲ့ခီးစဉ်ကိုဆုံးသတ်ခဲ့ပါတယ်